အခုနံပါတ်5ကိုနည်းနည်းကြော့ပြီးတော့လှမ်းပြောအရင်ပြောတာအစာတသက်ပြင်ကသူကဖခင်တတ်ထားတဲ့ဘရင်သူပညာတတ်ပဲဒါပေမဲ့လူပေါင်းမှားပြီးတော့ဖခင်ကိုတတ်သည့်ထိဖြစ်သွားတာဆရာမှားတယ်ပေါ့ဆရာတင်မိလို့ဒေဝဒတ်ကအရှင်ဒေဝဒတ်ကမြတ်စွာဘုရားနဲ့လည်းအမျိုးတော်တယ်အောက်မြတ်စွာဘုရားနောက်လိုက်နောက်ပါများတာနာမည်ကြီးတာတပည့်တွေများတာလူတွေကြားထဲမှာပေါ်ပြလာဖြစ်တဲ့သူကလက်မခံနိုင်ဘူးငယ်ငယ်ကလေးကသူတို့ကပြိုင်ပက်မြတ်စွာဘုရားကိုပြိုင်နေကြအခုယဟန်ဖြစ်လာတော့လည်းပဲမြတ်စွာအတိမြတ်စွာဘုရားရဲ့သာနာတော်ထဲလာပြီးတော့နေတယ်ဆိုပေမဲ့သူစိတ်ထဲမှာမြတ်စွာဘုရားရဲ့ခေါင်းဆောင်မှုမြတ်စွာဘုရားရဲ့ဆရာအဖြစ်ကိုသူကယာနှုံးကြည့်လက်မခံမြတ်စွာဘုရားရဲ့နေရာကိုသူကလိုချင်တယ် jealous ဖြစ်တယ်ပေါ့မနာလိုမွန်တိုဖြစ်တယ်ဒါကြောင့်ဗံကခိုင်ခွဲအောင်လှုပ်တယ်မြတ်စွာဘုရားကိုလက်ပဲလုတ်ကြံတယ်အစတတက်ကိုလည်းပဲတင်းသွင်းပြီးတော့ကဲအစတတက်မင်းသားကြီးဒီတိုင်းစောင့်ရင်တော့ခမရအကြိုက်စောင့်ရလိမ့်မယ်ခမရရဲ့ဖခင်ကြီးကတော်တော်နဲ့သိမှာမဟုတ်ကျုပ်ကလည်းပဲဂေါရမဗုဒ္ဓရေနေပန်စံဒီထိစောက်မယ်ဆိုရင်မနဲ့စောက်ရမယ်ဒါကြောင့်ကျုပ်တို့နေရာပေါင်းရအောင်ကျုပ်ကဗုဒ္ဓရဲ့နေရာကိုယူမယ်ခမည်းကခမည်းရဲ့ဖခင်ကြီးဗိမ္ပိတာရမင်းကြီးရဲ့နေရာကိုယူဖခင်ကြီးဗိမ္ပိတာရကိုဖခင်ကြီးရဲ့ခြေထားကိုဓာတ်နဲ့ခွဲပြီးတော့စားထဲတယ်အစာဖြတ်ပြီးတော့တိတ်အောင်လုပ်တယ်ဒါအလုံးတိကြတဲ့အတိုင်းထောင်ထဲမှာထားနေဆက်ညင်ပန်းပြီးတော့တည်အောင်လုပ်တယ်။ဒါပေမဲ့အဲ့ဒီအချိန်မှာသူ့သားမွေးလို့ဖခင်ရဲ့စိတ်သူ့စီမှာဖြစ်လာတယ်။သားကိုချစ်တဲ့စိတ်။အဲ့ဒါနဲ့အော်သူငယ်တုန်းကသူ့အဖေကလည်းပဲသူ့ကိုအဲ့လိုပဲဒီလိုပဲချစ်မှာပဲဆိုပြီးတော့တတိယပြီးအဲ့ဒီလိုတကယ်ချစ်လားသူအမေကိုမေးတယ်မိဖုရားကြီးကိုမေးတယ်အာချစ်တာပေါ့မိဖုရားကြီးကပြန်ပြောပြအဲ့ဒါနဲ့သူကအဲ့ချိန်မှာစပြီးတော့နောင်ထရနေဟဲ့နော်သူရဲ့အမတ်တွေကိုပြောတယ်ဒီလုံချုံရင်သမားတွေကိုပြောတယ်ငါရဲ့ခမဲတော်ကိုသွားလွတ်လိုက်အဲ့ချိန်မှာခမဲတော်ကြီးကနှက်ရွာဆန်းသွားပြီမမီးလိုက်ဘူးဒါကြောင့်အစာတသက်ကအစာတသက်မင်းကဖခင်ကိုတတ်မိလို့ရတဲ့နောင်တာ intense regret ခေါ်တာပေါ့ intense regret intense regret ဝိပတိသာရအမနမအားကောင်းတဲ့နောင်တာဖခင်ကိုတတ်တာမပြောနဲ့နော်တခါတခါထီထိုးရင်ကောင်းမလားထီမထိုးရင်ကောင်းမလားအဲ့ဒါလေးစဉ်းစားပြီးတော့မထိုးဒီထိုးရင်မပေါက်ရခါဆိုတော့မထိုးရင်ကောင်းသားဆိုပြီးတော့ပြန်ပြီးနှောင်တရတွေရှိတယ်ပေါက်သွားတဲ့ကနန်းကိုသွားကင်မိပြီးမှမထိုးဘဲနဲ့ဒီတိုင်းချထားမိလို့နောင်အမြတက်လို့နောင်တရရလည်းရှိတယ်ဒီလိုနောင်တမျိုးဟာသူက ethical application မရှိဘူးနော်ကုသိုလ်အကုသိုလ်တိတ်မဖြစ်သေးဘူးပေါ့ထင်ရှားမဖြစ်သေးဘူးဒါတော့မှလူတွေဟာလေအဲ့ဒီနောင်တမနေဟိုဟာကင်တွေယူရတယ်မနေ manage လုပ်ယူရတယ်ဒါ emotion ရဲ့သဘောပဲအဲ့တော့ဖခင်ကြီးတယောက်ကိုကျေးဇူးရှင်ဖခင်ကြီးတယောက်ကိုတတ်မိတဲ့အစာတသက်က ဘလောက်ထိနှောင်ထရမိတော့တချို့ကဟိုဖခင်ကိုတတ်ဖူးတာမဟုတ်မိခင်ဖခင်ရှိတော့ကမကြွေးမွေးမိလို့ကြိမဆိုင်မိလို့သူတို့မရှိတဲ့အချိန်မှာနှောင်ထရတဲ့ပုဂ္ဂိုလ်အများကြီးပဲအဲ့ဒီနှောင်ထဘလို့လှုပ်ပြီးတော့ဟိုဖြည့်ရှင်းရမှမသိလူတွေအများကြီးတချို့ကြောင့်လည်းပဲမိဘတော့မဟုတ်သူဘူးမိတ်ဆွေတငယ်ချင်းမိတ်ဆွေတငယ်ချင်းရှိစင်တော့ဟာသူတို့ရဲ့တန်ဖိုးမသိဘူးမရှိတဲ့ခံကြမှာသူတို့ရဲ့တန်ဖိုးသိပြီးသူတို့ရဲ့ယေရှုသိပြီးတော့နှောင်ထရတွေလည်းရှိတယ်ဆရာသမားရဲ့ယေရှုကိုသူတို့မရှိတဲ့ခံဆရာသမားတွေမရှိတဲ့ခံကြမှာသိပြီးတော့နှောင်ထရတွေလည်းရှိတယ်ဒီနှောင်ထတွေဟာအမျိုးမျိုးဖြစ်ပေါ်နိုင်တယ်အစတတော်ဖခင်ကြီးမသေးသေးအောင်အမျိုးမျိုးနှိမ့်ဆက်တယ်ဒါရီမခဘူးအရှင်ဒေဝဒတ်ခိုင်းတဲ့အတိုင်းမြတ်စွာဘုရားကိုလည်းပဲလှုပ်ချန်တယ်အကြိမ်ကြိမ်လှုပ်ချန်တာဒါကြောင့်မို့လို့သူစိတ်ထဲမှာ regret တွေဖြစ်နေနောင်တတွေဖြစ်နေနောင်တတွေဖြစ်လို့တော့သူ့မှာမအိပ်နိုင်ဘူးသူမအိပ်နိုင်မအိတ်တာကြာစပြီးတော့အိတ်လိုက်ပြီဆိုရင်ခန္ဓာကိုအရန်ပြင်မှာနည်းနည်းနည်းအိတ်လိုက်တာနဲ့စိတ်ထဲမှာရှိတဲ့ကြောက်စိတ်ကအရန်ဟိုပြင်းထန်ပြီးတော့သူပြန်နိုးလာတယ်ကြောက်တဲ့စိတ်နောင်တရတဲ့စိတ်တွေကြောင့်သူ့ရဲ့ emotion က emergency mode ဆိုတာဒီအရေးပေါ်အနေထားအဆင့်မှာအမြဲတမ်းရှိရှိနေတဲ့ခါကျတော့သူ့ရဲ့ခန္ဓာကိုအင်အားကိုလည်းပဲသူကပို့ပြီးတော့သုံးတယ်စိတ်ရဲ့အင်အားကိုပို့ပြီးတော့သုံးတယ်အဲ့ဒါကြောင့်နည်းနည်းမှောင်လဲဆိုမနေတတ်ဘူးသူ့နာသူ့ဘေးနားမှာလူတွေမရှိဘူးဆိုမနေတတ်ဘူးကြောက်တာကြောက်စိတ်ဝင်လာသူ့စိတ်သူ့ကိုပြန်သူ့ကိုသူပြန်ချောက်အင်ဒီနေထားမှာအစတတက်ကစတတက်ဘင်းက healing လိုက်ရှာတယ်ပေါ့ healing သူ့ရဲ့စိတ်ဘယ်လိုလုပ်ပြီးတော့စိတ်ချမ်းသာအောင်လုပ်မှာတော့သူ့ရဲ့နောင်တဘယ်လိုများပြည့်ပြောက်အောင်လုပ်မှာတော့ဆိုပြီးတော့လိုက်ရှာတယ်ဒီလိုက်ရှာတဲ့နေရာမှာသူ့ရဲ့နိုင်ငံထဲမှာနာမည်ကြီးတဲ့တွေးခေါ်ရှင်နိုင်ငံရေးခေါင်းဆောင်တွေစီသူအကုန်သွားတယ်ဒီနေရာမှာစေဝင်စားစရာကောင်းတာကအပ္ပမညဖလတုတ်နော်ဒါပါဠိတော်ပါဠိတော်ဒီတမညဖလတုတ်ထဲမှာဆိုထားတာကဗိုက်တော်ထဲမှာဆိုထားတာအစာတသက်ဘရင်ကမကြမကြသူ့ရဲ့ဝင်ကြီးတွေကိုသူ့နားမှာထားပြီးတော့သူ့အားပေးခိုင်းတယ်သူ့ဒီဒီလူယုံတော်တွေလို့သူယူဆတဲ့လူတွေကသူကဝင်ကြီးခံထားတယ်သူတို့သူနားမှာအမြဲတမ်းထားတယ်သူ့ကိုကာကွယ်နိုင် protect လုပ်နိုင်အောင်အားပေးနိုင်အဲ့ဒီတိုင်းမှာသူနည်းနည်းကြောက်စိတ်ဝင်လာပြီဆိုရင်သူ့ရဲ့အမတ်တွေတယောက်စီကိုသူကမေးတယ်ငါစိတ်ထဲမှာဒီလိုဖြစ်နေတယ်မအိတ်နိုင်မစားနိုင်ဖြစ်နေတယ်နောင်တတရားတွေကြောင့်ငါဘယ်လိုလုပ်ရင်ကောင်းမှာတော့ဆိုတော့ဂျိမ်းပါတာကိုးကွယ်တဲ့အမှတ်ခံလိုက်ပါ။ကျွန်တော်တို့ရဲ့ဂျိမ်းပါတာဆရာတော်ကြီးကဒါမျိုးတော်တယ်ဆရာတော်ကြီးစီကြွပါဆိုပြီးတော့ဂျိမ်းပါဂျိမ်းဆရာတော်ကြီးစီခေါ်သွားတယ်။တခြားပါတာကိုးကွယ်တဲ့ပုဂ္ဂိုလ်လည်းပဲကျွန်တော်တို့ဆရာတော်ကြီးကပို့ပြီးတော့အစွမ်းပါတယ်ဆိုပြီးအဲ့လိုခေါ်သွားတယ်။အဲ့ဒီလိုခေါ်သွားတာဟာဒီတာမညဖလားတုတ်ထဲမှာတက်တီ6ယောက်ရှိတယ်အမတ်6ယောက်ကသူတို့ရဲ့ဆရာစီခေါ်သွားတာသူတို့ကလည်းပဲဘာသာချင်းမတူနော်အစိုးရတစ်ခုထဲမှာသာနေကြတာဘာသာချင်းမတူအမဂရထိုင်းရဲ့စိတ်ဝင်စားဖို့ပြောတာနော်ဘာသာရဲ့လွတ်လပ်မှုရှိတယ်ပေါ့ဘာသာလွတ်လပ်မှုရှိတယ်အဲ့ဒီအဲ့ဒီဘာသာဟာဘာသာ6မျိုးအကြောင်းအဲ့ဒီအချင်းချုပ်ပြောရအောင်အခု သူတို့အเจ้าမပြောခင်မှာပြောပြီးသားဟာအကျဉ်းပြန်ချုပ်မယ်တခုခါတော့နံပါတ်1ကတော့သမင်ညဖလားဆိုတာဘာပြောတာတုံးအဲ့ဒါပြောပြီးပြီနော်ယသိယဟန်ဝုတ်ပြီးတော့ယသိယဟန်အကျင့်ကိုကျင့်ခြင်းအပြင်ရရှိတဲ့အကျိုးအဲ့ဒါသမင်ညဖလားနောက်တစ်ခုကဒုတိယအချက်ကမြတ်စွာဘုရားလက်ထက်မှာအိန္ဒိယနိုင်ငံပါသာရေးအတွေ့ခေါ်နောက်ခံ background အဲ့ဒီတောင်ပြောပြပြီးပြီသမဏနဲ့ပြမဏရှိတယ်အဓိကပြမဏဝါဒနဲ့နောက်ပြမဏဝါဒကိုတိုးလှမ်းတဲ့သမဏဝါဒတွေပေါ်လာတယ်ဆိုတဲ့အကြောင်းပြောပြတယ်အဲ့ဒီတည်းမှာဗုဒ္ဓဘာသာကသမဏဝါဒထဲမှာပါတယ်နောက်ပြီးတော့မာဂရအတိုင်းရဲ့ liberal ဖြစ်ပုံတီးခံပုံအဲ့ဒီအကြောင်းပြောပြပြီးပြီနောက်တစ်ခုကအစာတသက်ဘယင်ရဲ့ background နော်သူရဲ့parking ကိုတက်ပြီးတော့သူ့မှာရှိတဲ့နောင်ထနော်အဲ့ဒီနောင်ထကိုကုစားဖို့အတွက်ဘာသာရေးဆရာတယောက်ပြီးတယောက်သူချင့်ခတ်တယ်ဆိုတဲ့အကြောင်းအဲ့ဒီချင့်ခတ်တာလည်းပဲသူရဲ့အမှတ်တွေ recommend လုပ်တဲ့တယောက်စီသူသွားတာအဲ့ဒီ recommend လုပ်တဲ့ဟာအဲ့ဒီနာမည်တွေနာမည်တွေကပါဠိနာမည်တွေဆိုတော့လေသိကျင်တဲ့ပုဂ္ဂိုလ်ကတော့စာအုပ်ထဲမှာအလွယ်တကူရှာပြီးတော့ကြည့်နိုင်ပါတယ်ဒီနေ့ကတော့ပါဠိလိုနဲနဲ့တည်းမြဲအောင်ပြောဖို့ရှိတယ်အဲ့ဒါကြောင့်ဝါဒအနေနဲ့ဘုမောကပြောခြင်းတယ်အမတ်6ယောက်ကတစ်ကြိမ်စီတစ်ကြိမ်ကြီးခေါ်သွားလို့ဘယင်ကြီးကလေးလာသိရှိရပြီးတော့သူမှတ်ထားတဲ့အတွေးခေါ်6မျိုးအဲ့ဒီ6မျိုးကိုမြတ်စွာဘုရားစီရောက်သွားတဲ့အခါကျတော့မြတ်စွာဘုရားကဒီမေကွန်ဘသူမေးဘူးတော့ဆိုတော့ဟာဒီတခြားဆရာကြီးတွေဘာသာရေးကောင်းဆောင်ရေး6ယောက်ကိုဒီပြီးတော့မေးမြန်းလျှောက်ထားဖို့ပါတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားကသူ့အပြတ်မေးတယ်ဘယင်မင်းမြန်းအဲ့ဒီဘာသာရေးဆရာကြီးတွေဟာဘယင်းရဲ့မေခွန်းကိုဘယ်လိုဖြေထားတော့ဒီနေရာအစာတသက်ကအသေးစိတ်ရှင်းရှင်းလင်းလင်းပြန်ပြီးတော့ပြောပြတယ်အဲ့ဒါကြောင့်ဘုန်းကဆိုဘိုင်းမှာအစာတသက်ဘယင်းကပညာတတ်တယ်ဒါပေမဲ့လူပေါင်းမှားပြီးတော့လူမိုက်ဖြစ်သွားတယ်အဲ့ဒါပြောတာဒီတိုင်းမှာပရမဆုံးအတွေ့ခေါ်အဲ့ဒါကโอ้အင်္ဂလိပ်နည်းနည်းပြောမယ်ဆိုရင်တော့ amoralism moralism မရှိဘူးတဲ့အကောင်းအဆိုးဝါဒမရှိဘူးပေါ့အကောင်းအဆိုးဝါဒမရှိဘူးအကောင်းအဆိုးဝါဒမရှိဘူးဆိုတာကသူကကောင်းတာလုပ်ရင်ကောင်းတာကောင်းတဲ့အကျိုးရတယ်မကောင်းတာလည်းမကောင်းတာမကောင်းတဲ့အကျိုးဖြစ်စေတယ်ဒီလိုဓမ္မအဓမ္မရှိတယ်လို့ तू ကမယုံကြည်ဘူးအဲ့ဒါကိုအကောင်လုံး deny လုပ်တယ်အကောင်လုံးညင်းပယ်တယ်အဲ့ဒါကို immoralism ခေါ်တယ် moralism ဆိုတာက morality သီလအကောင်အဆိုးဆိုတာရှိတယ်ဆိုပြီးတော့ယုံကြည်တဲ့ဝါဒ moralism အခုက immoralismအဖီလိုဆိုဖီတစ်ခုပေါ့ဟိုဟိုကဘာကြီးရဲ့ဖီလိုဆိုဖီအနေနဲ့ပြောရမယ်ဆိုရင်ဒါဖီလိုဆိုဖီတစ်ခုမရှိဘူးအကောင်းထုတ်ရင်လည်းပဲအကောင်းချုပ်မရနိုင်အဆိုးလုံးနဲ့အဆိုးချုပ်မရနိုင်ဘူးဆိုပြီးတော့ယုံကြည်တဲ့ဝါဒပါဠိလိုကြတော့တခါတခါအာကိရိယဝါဒအာကိရိယဝါဒအာ theory ofTheory of non-action. Action there, below reaction ma, ma pay nai mu. Below reaction ma ma pisi nai ne dwecha mo lo. Action ma shi bu, not action. Theory of non-action. Kao na lo lo, so ra lo lo, bha ma ma tu bu. So piro yongji de wada de ku shi de. Akiriya wada. ဒီဝါရကိုလက်ကင်ထားတဲ့ဆရာကြီးကဟောပုရဏကတ္တပလို့ခေါ်တယ်ကတ္တပမြို့ရွာနေဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ဒါတော့အကျဉ်းပေါ့နော်အကျဉ်းဒီဝါရအကျဉ်းနောက်နံပါတ်1ဝါရအကျဉ်းဝါရကဘာခေါ်တော့ဆိုတော့ fatalism ခေါ်တယ်ဘာ philosophy တွေမှာရှိတယ် fatalism fatal အသေးချာဒီမဘလို့မှရှောင်လို့မရဘူးဆိုတော့ဝါရဒါကသူကတခါတခါကြတော့ဒီ fatalism ကို determinism လို့ခေါ်တယ်အင်္ဂလိပ်လိုပြီးတော့မှမြန်မာလိုပြန်ရှင်းပြမယ် determinism determinism ဆိုအစစအရာရအကုန်လုံးသူ့ရဲ့တဘာဝကဆုံးဖြတ်ထားပြီးသားကိုကဘာမှသွားပြင်လို့မရဘူးဘာမှသွားပြင်လို့မရဘူးဒီလူကအသက်50ပဲနေရမယ်ဆိုရင်50အဖြစ်မှာဒီလိုတေကိုတေရမယ်ဒီလူကလူစင်းရဲ့နေနဲ့မွေးလာတယ်ဆိုရင် तू ကတသက်လုံးစင်းရဲမယ် तू ဘာမှစ조사မလို့ဘူး조사တယ်ဘာမှအကြောင်းမထူဘူးဆိုပြီးတော့ तू ကယူဆတယ် fatalism determinism a corner everything is determined is already determined yeah? there's nothing you can do about that ဘာမှလှုပ်လို့မရဘူးဘာမှလှုပ်လို့မရမိမိရဲ့ကံကြမ္မာပေါ်မှာမိမိကဘာမှပြုပြင်ပြောင်းလဲနိုင်တဲ့ power အာဏာမရှိဘူးဆိုပြီးတော့ဒီအယူဆကယူဆတာဒါကို determinism လို့ခေါ်တယ် philosophy မှာဗုဒ္ဓဘာသာမြန်သတိမထားရင်အတိတ်ကံကို determinism အနေနဲ့ယူဆတတ်တယ်ဒါအတိတ်ကံကဒီလိုဖြစ်ခဲ့တာဘယ်လိုမှလုံးလို့မရအောင်ဆိုပြီးတော့ဟိုလက်လျှော့တဲ့ဝါရောပိစုတ်ပံကံကိုလုံးဝမကြည့်တော့ဘူးပိစုတ်ပံကံကဘာပြောတာတုံးဆိုတော့မိမိရဲ့ဘဝကိုမိမိပြုပြင်ဖန်တီးနိုင်တယ်အခုပတ်ဆံမရှင်ပတ်ဆံရှိအောင်ကြိုးစားနိုင်တယ်ပြင်းညာမတတ်ရင်ပြင်းညာတတ်အောင်ကြိုးစားနိုင်တယ်လူတယောက်ချင်းနေနဲ့မိသားစုနေနဲ့အတိုင်းဝိုင်းနေနဲ့နိုင်ငံနေနဲ့ကဘာကြီးနေနဲ့ကြိုးစားနိုင်တယ်ပိစုတ်ပံဗုဒ္ဓဘာသာဘာသာကဒီလိုယူဆတာဒီ determinism ဟိုအစစအရာရာအတိအကျသူ့အနေနဲ့သူဟိုဆုံးဖြတ်ထားပြီးသားကိုကဘာမှလုပ်ဖို့လုပ်လို့မရတော့ဘူးဆိုတဲ့ဝါဒဒီဝါဒကတော့မက်ခလိကောတာလာဆိုတဲ့ဒီအာဇီဝကထဲကဆရာကြီးတယောက်ကသင်ကြားပြတာတယ်နော်မက်ခလိကောတာလားဟိုအင်္ဂလိပ်စကားမှာသူတို့က destiny ဆိုပြီးတော့ပြောကြတယ် predestined ဘုရားသခင်ကဒီလိုဖြစ်စေခြင်းလို့ဒီလိုဖြစ်ကိုဖြစ်ရမယ်အဲ့လိုပုံစံမျိုးသူက determine ဖြစ်ထားတာဗုဒ္ဓဘာသာကျတော့အဲ့ဒီအတိုင်းမဟုတ်ဘူးနံပါတ်3ညနံပါတ်3ဝါရကြတော့materialism ယုတ်ဝါရပေါ့ကွန်မြူနစ်ဝါရကိုယုတ်ဝါရဆိုပြီးပြောကြတယ်လေတင်ဒီဘဝပြီးပြီကောင်းတယ်ဆိုရယ်ဆိုတာဘာမရှိဘူးနောက်ဘဝမရှိဘူး materialism ယုတ်တစ်ခုရဲ့ဘယ်ဥစားပေးတယ်နာစိတ်ပိုင်းဆံနဲ့ပတ်သက်ပြီးတော့ဘာမှဒရုံးမှမယုံကြည်ဘူးသိပ္ပံပညာတော့မဆောပိုင်းတော့ဟာအဲ့လိုဟာမျိုးတွေရှိတာ consciousness နဲ့ပတ်သက်ပြီးတော့စောစောပိုင်းသိပ္ပံပညာတွေမှာယူဆထားတာဒီအယူဆတွေမရှိဘူးအကုန်လုံးဟာသူကဒီဓာတုပေဒါကြောင့် chemical ကြောင့် chemical တခုကြောင့်စေတကြလည်းပဲဒီဥနောက်ထပ်မှာရှိတဲ့ chemical ဓာတုပေဒါသဘောတွေ ခန္ဓာကိုယ်ထဲမှာရှိဓာတုဝိရသဘောတွေကြောင့်ဖြစ်တာဆိုလို့တော့ဒီ reductionism ခေါ်တာပေါ့အစစအရာကိုယုတ်ဝါဒအထိလူကဟို reduce လုပ်တာလျှော့ချတာ reductionism materialism ဒီယုတ်ဝါဒက19ရာစုဥရောပမှာကြာမှာပေါ်လာတာမဟုတ်ဘူးခေါင်းမတ်စ်လို့ပါလို့ပေါ်လာတဲ့အခါကျမှပေါ်လာတာမဟုတ်ဘူးလန်နင်တို့မောင်စီတုံးတို့သူတို့ပေါ်လာတဲ့အခါကျမှပေါ်လာတာမဟုတ်ဘူးတဲ့မြတ်စွာဘုရားရှိနေစဉ်ကတည်းကအိန္ဒိယနိုင်ငံမှာ materialism ဆိုတာရှိတယ်ဒီ materialism ဒီယုတ်ဝါဒကိုယုံကြည်တဲ့ပုဂ္ဂိုလ်ကတော့အဇိဒကေတကံပလီဆိုတာအဲ့ဒီဆရာကြီးကဒီဝါဒကိုဟောကြားပြတာပူချတယ်သူလိုက်ပဲသူတပည့်တွေနဲ့ပဲဒီဆရာကြီးတွေအားလုံးဟာဟိုအခုစကားနဲ့ပြောရရင်တော့ဟိုသူကိုပိုင်ချောင်းနဲ့သူတပည့်တွေနဲ့သူနောက်လိုက်တယ်နဲ့အဲ့ဒီလိုပုံကိုယ်ကြီးပဲနာမည်ကြီးတဲ့ပုံကိုယ်ကြီးပဲနောက်နံပါတ်၄အယူဆက Eternalism ခေါ်တယ်အင်္ဂလိပ်လို EternalismEternalism ဆိုတာကဒီဝါရကပါဠိလိုပြောတာတော့သတ္တရဝါရခေါ်တာပေါ့သတ္တရဝါရသတ္တရဆိုတာမြဲတာ Eternal ထာဝရထာဝရဖြစ်တယ်ဘာကထာဝရဖြစ်တာတော့ဆိုတော့ဒီလူခန္ဓာကိုယ်ထဲမှာရှိတဲ့ဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးရယ်နောက်ပြီးတော့ချမ်းသာတာရယ်နောက်ပြီးတော့ဆင်းရဲတာရယ်နောက်ပြီးတော့တို့ဝိညာဉ်အဲ့ဒီခုနှစ်ခုဟာတဲ့ထာဝရတည်မြဲတယ်ထာဝရတည်မြဲတယ်အဲ့ခုနှစ်ခုကထာဝရတည်မြဲတယ်နောက်ပြီးတော့အဲ့ဒီခုနှစ်ခုကတစ်ခုနဲ့တစ်ခုတို့က interact ဟိုရောနှောမှုမရှိဘူးတဲ့သူ့အနေနဲ့သူနေတာယုံနဲ့စိတ်ကလည်းသူ့အနေနဲ့သူနေတာတဲ့ဒီဇီဝလို့တို့ခေါ်တဲ့ဒီ soul ဝိညာဉ်ကလည်းသူ့အနေနဲ့သူနေတာဗုဒ္ဓဘာသာမှာကျတော့ဒီလိုမဟုတ်ဘူးလေယုံနဲ့စိတ်ကအချင်းချင်းမိတီးပြီးတော့နေတယ်မိတီးပြီးတော့နေတယ်အဲစိတ်ထားကောင်းတဲ့ပုဂ္ဂိုလ်ဆိုရင်ယုတ်ချောမယ်အဲဒါမျိုးလေးတွေရှိတယ်လေဒေါသကြီးတဲ့ပုဂ္ဂိုလ်ဆိုရင်ယုတ်ဆုံးမယ်ရုပ်နဲ့စိတ်နဲ့ဒီလိုမိခိုးတာမျိုးတွေရှိတယ်ဒီ eternalism ကြတော့မဟုတ်ဘူးတဲ့ဒီ principle ခုနှစ်ခုဒီ the borea ခုနှစ်ခုကတစ်ခုနဲ့တစ်ခုရောနှောမှု interact မရှိဘူးနောက်ပြီးတော့သူတို့ကသူတို့နေကြတာထားရနေကြတယ်တဲ့အဲ့ဒီလိုယူဆတယ်အဲ့ဒါဒီဝါရကိုဒီပို့ချတဲ့ဆရာကြီးကတော့ဘဂုတကိစ္စရနာနောက်နံပါတ်5ကတော့နိကန္ဒနာရဘုရအခုလောဆယ်ခေါ်တာတော့ Jainism ခေါ်တယ် Jainism အိန္ဒိယနိုင်ငံမှာရှိသေးတယ်ဟိုကလူရေတန်ပေါင်းဟိုက15တန်း16တန်းလောက်ဒီဘာသာကြီးကိုကိုးကွယ်တယ်အမှန်မှနူးညံ့တဲ့ဘာသာသူတို့က non violence အကြမ်းမဖက်မှုဝါဒကိုဆွဲခိုင်းထားတယ်ဆွဲခိုင်းထားတယ်ရေတောက်တာတော့မအဲ့ရေထဲမှာပိုးမွားပါမှာဆိုလို့ဒီတိုင်းမတောက်နဲ့ရေစစ်ပြီးမှတောက်ဒီလိုယူဆတဲ့ပုံကိုယ်တွေသူတို့ကတကယ်ဟိုမေတ္တာတရားရှိတဲ့ပုံကိုယ်လို့ဟိုဆိုးနိုင်တယ်ပေါ့တစ်ဖက်ကဒါပေမဲ့တစ်ဖက်ကျတော့သူတို့ကဘာပြောတာရောဆိုတော့ဒီ Jainism ကဘာကိုတင်ပြတာဆို Asceticism ဆိုတာ Asceticism ကသူတို့ကဘာယူဆတော့ဆိုလူတိုင်းကအကုသိုလ်တွေနဲ့ပြည့်နေဒါကြောင့်ဒုက္ခဖြစ်တယ်အကုသိုလ်အခြေခံဘဝကိုကြည့်တာသူတို့ကဟို negative တစ်ခုထဲနဲ့ကြည့်တယ်အကုသိုလ်ရှိတယ်ဒီအကုသိုလ်တွေပြည့်ပြတ်အောင်ဆိုရင်ဘယ်လိုလုပ်အောင်မှာတော့ဆိုတော့အစင်းရခံမယ်ဒုက္ခခံဖျားမဖြစ်ခင်မှာမြတ်စွာဘုရားသွားကျင့်မိတဲ့တစ်ခုဒုက္ခရစရိယာဆိုတာဒါဆိုသူတို့ရဲ့အကျင့်တခုအစာရေးစာငတ်ခံပြီးတော့ကျင့်တယ်အဲ့လိုဟာမျို ဒီຫນွေအဲ့နေဘူးတဲ့အချိန်မှာကိလေသာနဲ့အောင်ဆိုရင်ဘာလို့မှာတော့ဆိုဟိုဝဆာလောမဟုတ်ဘဲနဲ့နောက်ဒီမိဖို့၄ခုမွေအလဲကမှသွားနေနေကလည်းပူတယ်မိဖို့၄ခုကလည်းပူတယ်အပူ၅ခုအလောင်ခံအဲ့ဒီလိုဆိုရင်ကိလေသာမြက်မြန်ကုန်သွားတယ်လို့သူတို့ကယူဆတယ်ဒါမျိုး asceticism ခေါ်တာဝဆာလည်းမဟုတ်ဘူးတနည်းအားထဲမှာနညမအိပ်ဘူးနညအိပ်ရင်ဟို comfortable ဖြစ်မှာဆိုလို့ဟိုဘုရားတက်တော့တက်တာဖြစ်သွားမှာဆိုလို့အဲ့ဒီလိုအစွန်းရောက်ကျင့်တာမျိုးဓမ္မစัจ java ထဲမှာပါတယ်အတ္တကိလေသာနုယောဂဆိုတာဒါဒီဝါရပဲမိမိကိုယ်ကိုပြန်ပြီးတော့ညင်းစေတယ်စိတ်ကိုဆုံးမတာဘာဖြစ်လို့ရုပ်ကိုသွားပြီးတော့ညင်းစေရတာတော့မြတ်စွာဘုရားကမေးတယ်ခင်ဗျားတို့ကယုတ်နဲ့စိတ်နဲ့မခွဲဘူးလားကိလေသာဖြစ်တာကစိတ်နော်အဲ့ဒါယုတ်ကိုသွားပြီးတော့ညင်စဲယုံနဲ့ဒီစိတ်ကသူ့အတူဖြူစင်သွားမှလားဒီလိုမေးတယ်မြတ်စွာဒါကတော့ခဏထားပါဦးတော့အဲ့ဒီဂျိနီဇင်ဒီဂျိုင်းနာဝါရသူတို့ကံတရားလည်းယုံကြည်ဒါပေမဲ့ဗုဒ္ဓဘာသာကံတရားယုံကြည်တာနဲ့သူတို့ယုံကြည်တာနဲ့ကွာတာလေးရှိတယ်အဲ့ဒါတည်းကတော့အသေးစိတ်တယ်ဒီနေရာမှာဆွေးနွေးဖို့အချိန်မရဘူးပါဠိလိုတော့နိကန္ဒနာတဗုဒ္ဓလို့ခေါ်တယ်ဂျိနီဇင်ပေါ့နော်မဟာဝီရလို့လည်းခေါ်တယ်အဲ့ဒီဆရာ6ပါးထဲမှာနောက်ဆုံးတစ်ပါးကတော့သူကပါဝါရကိုယူဆတော့ဆိုတော့skepticismskepticism ဒါအိန္ဒိယနိုင်ငံကအသုံးပြုတဲ့စကားလုံးပေါ့တန်တရားဟွာတာအကုန်လုံးကိုတန်တရားနဲ့သူကတန်တရားထားပြီးတော့ဖြည့်တာတန်တရားကိုဟောသူအဖြည့်တစ်ခုအနေနဲ့လက်ခံတာကောင်းတာလုပ်ရင်ကောင်းတာရသလားလို့ဒီလိုသူမေးရင်သူကတန်တရားနဲ့ဖြည့်တယ်ဟုတ်တယ်လို့ကျွန်တော်မပြောဘူးအဲ့ဒီလိုဖြည့်မယ်ဒီတိုင်းဆိုမဟုတ်ဘူးလားဆိုမဟုတ်ဘူးလေကျွန်တော်မပြောဘူးလို့ပြောတယ်ရှောင်းနေပေါ့တန်တရားဟွာတာဟုတ်တယ်လည်းမပြောမဟုတ်လည်းမပြောဒီတိုင်းဆိုမဟုတ်တာမဟုတ်ဘူးလားမဟုတ်တာလည်းမဟုတ်ဘူးဒီလိုလည်းပြန်ပြောပြန်သူအဲ့ဒီလိုမသိတာကိုတန်တရားဖြစ်တာကိုသူ့ရဲ့အယူအဆအဖြစ်လက်ကင်ထားတဲ့ဝါဒအဲ့ဝါဒကိုတန်တရားဝါဒပေါ့နော် skepticism အနောက်တိုင်း philosophy မှာကျတော့ဒီ skepticism ကိုဘာခေါ်လဲ agnot agnotism ဖြစ်တယ်မသိဘူးဆိုတဲ့ဝါဒပေါ့မသိဘူးဆိုတဲ့ဝါဒဘယ်ဟာကိုမှအတိအကျမသိနိုင်ဘူးဘယ်သူမှအတိအကျမသိနိုင်ဘူးအဲ့ဒီမသိဘူးဆိုတဲ့မသိဘူးဆိုတာကိုပဲသိတာမသိဘူးဆိုတာကိုပဲသိတာနော်မသိဘူးဆိုတာကိုပဲသိတာအဲ့ဒါကြောင့်သူက philosophy ထဲမှာပါသွားတာမသိနိုင်ဘူးဆိုတာကိုသိတာနေရာတိုင်းမှာတန်တရားဖြစ်စရာကြီးပဲပါမေကုန်ပဲမေမေအဖြေမအတိကြမရှိနိုင်ဘူးတန်တရားတွေနဲ့အဲ့တော့တန်တရားဝါဒခေါ်တယ်။ဘာကြတော့တင်စရပေလတ္ထိဗုဒ္ဓဆိုတဲ့ဆရာကြီးကတင်ကြပါတယ်တဲ့။ကဲပြန်ပြီးတော့အချင်းချုံရမြတ်စွာဘုရားတမညဖလာတော့ခေါ်တဲ့အချိန်မှာမဂရထိုင်းကလွတ်လပ်တယ်အတွေးခေါ်liberal ဖြစ်တယ်တီးခံကြတယ်အဲ့ဒီထဲမှာဒီတမညာဖလာတုတ်ထဲမှာမှတ်တမ်းတင်ထားတဲ့ဝါဒ6ခုကနံပါတ်1 immoralism ဒီအကောင်ဆုံးကိုညှင်းပယ်တဲ့ဝါဒနံပါတ်2က fatalism ဒါမှ determinism အမ်စာစာရရ ทุกข์ปุงเดกาชะผิดผิดดาสุเรวาระนาวนัมเบอร์3จาတော့ยกวาระมัทริอลิซึมนัมเบอร์4จาတော့ตรัสรวาระอีเทอร์นัลลิซึมนัมเบอร์5จาတော့เจนิซึมทาโมเอสเซติซิซึมကိုယ်ကိုပြန်ပြီးတော့ညင်းဆဲမှာ liberation ဒုက္ခနဲ့လွတ်မြောက်နိုင်တယ်လို့ယူဆတဲ့ဝါဒနောက်ဆုံးကျတော့တန်တရားဝါဒဆို skepticism ဒါမှမဟုတ် agnosticism တဲ့ဒီမှာလင်ခဏနာ